သမဒနဲ့ဆိုရတာဝန်လွှဲပြောင်းကိစ္စတွေအတွက်လက်ရှိဆိုရအဖွဲ့တာဝန်ရှိသူတွေနဲ့အနိုင်ရ NLD ပါတီကိုယ်စားလှယ်တွေကြားလာမယ့်17ရက်နေ့မှာအချောသဆွေးနွေးဖို့ပြင်ဆင်နေကြပါတယ်သမဒအာနာလွဲပြောင်းကိစ္စတွေအတွက်နှစ်ဖက်ကြားကွဲလွဲတဲ့အမြင်တချို့ရှိနေတာမို့ဒီပေါ်ညှိနှိုင်းဆွေးနွေးဆောင်ရွက်ဖို့ကြံရှိနေတယ်လို့သမဒဦးသိန်းစင်ရဲ့ပြောခွင့်ရသူပြန်ကြားရေးဝန်ကြီးလည်းဖြစ်တဲ့ဦးရဲထွတ်က VOA ကိုပြောပါရယ်ဦးရဲထွတ်ကို VOA သတင်းတော်ကိုထက်အောင်ကဆက်သွယ်မြင်မြန်ထားတာကိုနားဆင်နိုင်ပါပြီရှင
်အဓိကကျွန်တော်တို့ကပြင်ဆင်ထားတာလို့ဒီဟိုသမဒလွဲပြောင်းရေးတာဝန်နဲ့ပတ်သက်လို့နှစ်ဖက်လုံးကသဘောတူထားတာတော့ရှိပါတယ်အဲ့ဒါကတော့ကတိစကားပြုတာကိုသွတ်တော်မှလုပ်မယ်အတဘောလို့ကြောင့်တဲ့ခန္ဓာကိုသမရအီတော်မှာလုပ်တယ်။ဒါတော့အခြေခံအမြင်သဘောတူတာပြီသား။အခုကျွန်တော်ထမ်းကြည့်ရမှာတော့သမရအီတော်မှာအခန္ဓာကိုကျင်းပလို့ရှင်ဘယ်လိုပုံစံနဲ့လုပ်မလဲဆိုတဲ့ကိစ္စတော့ကျွန်တော်တို့ကြားမှာပြန်ကြည့်ဖို့လိုနေသေးပါတယ်။အဲ့ဒါတော့ကျွန်တော်တို့ကအဓိကဆုံးဖြတ်ဖို့စဉ်းစားထားပါတယ်။
ဒီတမနာဂရီတစ္ဆာပြူရာကိုအနေဒီဘက်ကပေါ့နော်လွတ်တော်မှာလုပ်ဖို့အတွက်သူတို့ကဆန္ဒရှိကြပါတယ်ဆိုတော့အဲ့ဒီပွဲကိုကတမနာဦးသိန်းစိန်ပေါ့အပါဝင်ပေါ့ဒီဝင်ကြီးတို့အစိုးရဖွဲ့တွေလာဖို့အစီအစဉ်ရှိပါလားခင်ဗျာ။
နောက်ထပ်တော့ဂရီတစ္ဆာပြူရာတော့ကျွန်တော်တို့2010လောက်ဆင်လာတိုင်းဆိုတော့တမနာအစ်စ်နဲ့သူ့ကိုရွေးချယ်လိုက်တဲ့အဲလွတ်တော်ပြည်တော်လွတ်တော်ကိုယ်စားလှယ်တွေနောက်ပြီးတော့ကျွန်တော်တို့ဒါတခြားဖိတ်ကြားထားတဲ့ဧည့်သည်တွေပဲဖို့ရှိပါတယ်ကျွန်တော်တို့တမနာကတော့အဲ့ဒီမှာကျွန်တော်သွားပြီးတော့တက်ဖို့မရှိပါဘူးသူကတော့အိမ်တော်ဆောက်ဆိုင်ပြီးတော့မှဂရီတစ္ဆာပြူပြီးတော့တမနာအစ်စ်တော်ကိုစတင်ထားဆောင်တဲ့တမနာကိုတာဝန်တော်ပြောင်းဖို့အတွက်ဆောက်ဆိုင်မှာဖြစ်ပါ
ဟုတ်ကဲ့ဝင်ကြီးတို့ဘက်ကတော့ဒီသမနာအနာလွှဲပြောင်းရေးနဲ့ပတ်သက်လို့အိမ်တော်မှာလုပ်ဖို့အတွက်အဓိကဆွေးနွေးသွားမယ်ပေါ့လေဆိုတော့အဲ့ဒီဆွေးနွေးပွဲကိုရောအဆိုကိုရောသူတို့ဘက်ကဒီ NLD ဘက်ကရောဒီလက်ခံပါရလားခင်ဗျာဒီအိမ်တော်မှာပဲလုပ်ဖို့အတွက်သူတို့ကရောသဘောတူပါလားခင်ဗျာ
အခမ်းအနားကိုအိမ်တော်မှာလုပ်မယ်ဆိုတော့သူလည်းသဘောတူတယ်တာဝန်လွှဲတဲ့အခမ်းအနားကိုသို့တော့အဲ့ဒီအခမ်းအနားကိုဘယ်လိုပုံစံဘယ်လိုအစ်စ်နဲ့ကျင်းပမယ်ဆိုတော့ကျွန်တော်ကြားမှာကွယ်လွှမ်းမှုတွေရှိနေလို့ပြန်ရှိရအောင်မယ
်ဟုတ်ကဲ့ဘယ်လိုများကွယ်လွှမ်းမှုတွေရှိနေရပါလဲခင်ဗျာ
အဓိကတော့ပါပါပဲကျွန်တော်တို့ကကွန်ပျူတာဖွဲ့လို့ဟာမျိုးထည့်မလားပေါ့ကျွန်တော်ဘက်ကတော့ကွန်ပျူတာဖွဲ့လို့ဟာမျိုးထည့်နေတာပေါ့နော်ဒါနိုင်ငံကြီးကလည်းအနှစ်သာရရှိတယ်ကွန်ပျူတာဖွဲ့ဆိုတာကဟိုတက်မတော်တဲ့နိုင်ငံတော်ကိုစားပြုတဲ့တပ်ဖွဲ့ပေါ့ဒါမျိုးထည့်ဖို့သူတို့ဘက်ကတော့အဲ့လိုမျိုးတွေကိုထည့်တယ်မထည့်တယ်ပြန်စဉ်းစားနေတဲ့ဘောလို့ရှိတယ်ဒါမျိုးတွေကွဲလွဲတာပါ
ဝင်ကြီးဘက်ကရောဒီပေါ့နော်ဒီသမနာအနာလွှဲပြောင်းရေးနဲ့ပတ်သက်လို့သူတို့ကိုဒီအဲ့ဒီအပြင်ဒီထက်ပေါ့ဘာတွေများထပ်ပြီးကြတော့အဓိကဆွေးနွေးသွားဖို့ရှိပါအောင်မလဲခင်ဗျာ
ကျွန်တော်လည်းသူတို့ PowerPoint တွေနဲ့ရှင်းပြထားပြီလားပါအခုတော့ဒါကျွန်တော်နောက်ဆုံးပြန်တော့အသေးစိတ်ပြန်ရှင်းရမယ့်သဘောပေါ့ဒီနေရာမှာတော့ခင်ဗျားတို့ကနားလည်ထားဖို့ဟိုမတူအောင်လုံးနားလည်ဖို့လိုတာတော့ဒါဒီဥသိစိတ်အစိုးရနဲ့ဒုသဒီမိုစီဖွဲ့ချုပ်ကခေါင်းဆောင်တဲ့အစိုးရနှစ်ခုလည်းနဲ့ဆိုင်တဲ့ခန္ဓာဖို့ပေါ့ဗျာနောက်မှအစဉ်အဆက်လုပ်ဖို့လိုအပ်တဲ့အတွက်ကြောင့်မလို့ပါပြစ်ပါလိုက်တဲ့အစီအစဉ်တွေအားလုံးကျွန်တော်တို့ပါဖို့အတွက်စဉ်းစားဆောင်ရွက်နေတာပေါ့နောက်တစ်ခုကလည်းအဲ့ဒါအကုန်ကြများမယ်ဗာညာဆိုပြောနေတာရှိပါတယ်တကယ်ကြတော့ကျွန်တော်တို့လုပ်မဲ့ခန္ဓာလည်းဘာမှကုန်ပြစရာမရှိပါဘူးကွန်ပျူတာဘက်ဆိုတော့လည်းအသင့်ဖွဲ့စည်းထားပြီးသားဖြစ်တယ်နဲ့အခြားနိုင်ငံတွေကခေါင်းဆောင်တွေတာဝန်ရှိနေတာမျိုးကျွန်တော်တို့အလေးပြုပြီးတော့မှချုပ်ဆောင်နေကြဖြစ်တယ်အဲ့တော့အိမ်တော်ထဲမှာလုပ်မဲ့အဲ့ဒါဒီအတရားသနာပလင်ပုံလူရှိမှလုပ်မဲ့ခန္ဓာမျိုးဆိုတော့ဘာမှကျွန်တော်ကငွေကြေးကုန်ပြစရာမရှိပါဘူးအဲ့ဒါကအက်ခံပွဲကြီးအက်ခံပွဲကြီးပဲလေကျွန်တော်ပါမှာမဟုတ်ပါဘူး
ဆိုတော့တကယ်လို့များပေါ့နော်အိမ်တော်မှာအဲ့လိုမျိုးအခမ်းအနားပေါ့နော်ဝင်ကြီးတို့ဘက်ကပြောသလိုများတကယ်လို့လုပ်ဖြစ်တယ်ဆိုရင်ဘယ်ရဲ့မှာများအဓိကလုပ်သွားဖို့ရှိပါလဲခင်ဗျဟ
ိုဒါတွေကတော့ကျွန်တော်ကတမနာတိဂရိဇာကျူရဲအတမနာကြီးဦးသိသိလုပ်ခဲ့တဲ့ဟာပေါ့မူတီပြောတော့မိုက်လ30ပေါ့ဗျာအဲ့လိုမျိုးပြီးတဲ့ချိန်မှာသူကလွတ်တော်နေဒီကိုထွက်လာပြီးတော့ဒီမှာဆက်လုပ်မှာပေါ့ခန္ဓာတကယ်ကြတော့အပိုင်းနှစ်ပိုင်းပေါ့ MS ကျင်းပါတော့တစ်ဆက်တည်းဖြစ်ဖို့များပါတယ်
တမနာအနာလွှဲပြောင်းရေးအပါဝင်ပေါ့လေအစိုးရတစ်ခုနဲ့တစ်ခုအပြောင်းလဲမှာဆိုရင်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်တိတိကျကျပြဋ္ဌာန်းမထားဘူးဆိုပြီးတော့တချို့ကပြောဆိုနေကြပါတယ်ဝန်ကြီးခင်ဗျဆိုတော့အဲ့အနေနဲ့ပတ်သက်လို့ဝန်ကြီးတို့ကရောအနာလွှဲပြောင်းရေးမှာတစ်ခုနဲ့တစ်ခုပေါ့နော်တစ်ဖက်နဲ့တစ်ဖက်အဆင်ပြေချောချောမွေ့မွေ့ဖြစ်အောင်ဘာတွေများအဓိကစီစဉ်ထားပါလဲခင်ဗျအ
ဓိကဗျာဒါတော့ကျွန်တော်လွတ်တော်ဒီအနာလွှဲပြောင်းနိုင်တဲ့ပတ်သက်ပြီးတော့တာဝန်လွှဲပြောင်းနိုင်တဲ့ပတ်သက်ပြီးတော့မှာဖွဲ့စည်းပုံအခြေခံဥပဒေမှာတိတိကျပေါ်ပြထားတဲ့ဒီမရှိတဲ့အတွက်ကြောင့်မို့နောက်ကအစင်လာကောင်းတစ်ခုဖြစ်အောင်ကျွန်တော်ကစူးစမ်းပြီးဆောင်ရွက်နေတာပေါ့အဲဒါကလည်းကျွန်တော်ကတမရိုင်းနဲ့ဒေါ်ဆောက်စီနဲ့တွေ့ချိန်မှာတစ်ဖက်ကော်မတီဖွဲ့မှပူးပေါင်းဆောင်ရွက်မယ်ဆိုပြီးလုပ်ခဲ့တာရှိတယ်နောက်တစ်ခါဝန်ကြီးဌာနအပြင်တစ်ခုရင်းလိုက်လဲစနစ်ကြတာဝန်လွှဲပြောင်းပေးနိုင်အောင်ကျွန်တော်ပြင်ဆင်နေတယ်ဒါအောင်ဘာလို့လုပ်နေလို့ပြောတော့တစ်ကတော့ကျွန်တော်တို့ကော်မတီဖွဲ့တယ်နှစ်ကတော့ဝန်ကြီးဌာနတစ်ခုရင်းလိုက်တရားပြင်ဆင်နေတယ်သုံးကတော့အဲဖွဲ့စည်းပုံအခြေခံဥပဒေမှာမပါတဲ့ကိစ္စတစ်ခုကိုနောင်ရွေးချယ်တည်ထားမယ်အစင်လာကောင်းတစ်ခုဖြစ်အောင်နိုင်ငံကုန်တိတ်ခါနဲ့ကြည့်အောင်ဆောင်ရနိုင်ဖို့ကျွန်တော်စူးစမ်းနေပါတယ်
ဟုတ်ကဲ့ပါခင်ဗျဝင်ကြီးကျေးဇူးများအစ်တင်ပါတယ်ခင်ဗျဟုတ်ပါပြ
ီခင်ဗျ